အမေရိကန်ပြည်ထောင်စုမှာဒီကနေ့တောက်ကြနေကစလို့အစိုးရအသုံးစရိတ် 85 ဘီလီယံဒေါ်လာရှော့ချဖြတ်တောက်ရမယ့်အခြေအနေကိုရှောင်ရှားနိုင်ရေးအဆိုပြုကြတဲ့ဥပဒေကြမ်းတွေကိုစီးနှိမ်လွှတ်တော်မှပယ်ချလိုက်ကြတဲ့အတွက်အသုံးစရိတ်ဖြတ်တောက်မှုတွေကိုရှောင်ရှားလို့မရတော့တဲ့အနေအထားမှဖြစ်နေပါတယ်။ဘယ်နေရာတွေမှာအသုံးစရိတ်ဖြတ်တောက်မလဲဆိုတာကိုသမ္မတအနေနဲ့ပို့ပြီးတော့ရွေးချယ်ဆုံးဖြတ်နိုင်မယ့် Republican တွေရဲ့အဆိုပြုချက်ကိုကြာသာရင်းနေတော့က Democrat တွေကပယ်ချခဲ့ပါတယ်။ချမ်းသာကြွယ်ဝတဲ့အမေရိကန်တွေကိုအခွန်တိုးကောက်ရေးနဲ့လေယာဆိုင်ပြိုးရေးအသုံးစရိတ်ထောက်ပံ့မှုအစီအစဉ်တွေရပ်ဆိုင်းရေးဒီမိုကရက်တွေရဲ့အဆိုပြုချက်ကိုလည်း Republican တွေဘက်ကပယ်ချခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတောက်ကြနေကဆလို့မဖြစ်မနေအလိုအလျောက်အသုံးစရိတ်ဖြတ်တောက်ရတော့မယ်ဆိုရင်အစိုးရဌာနတွေအလုံးအပေါ်မှာတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။လဲပတ်နေတဲ့လုပ်ငန်းတွေကိုရှော့ချရမှာဖြစ်ပြီးတော့အစိုးရဝန်ထမ်းအများအပြားဟာလည်းလစာမဲ့ခွင့်တွေကိုယူကြရမှာဖြစ်ပါတယ်။ဒီလိုအခြေအနေကိုရှောင်ရှားနိုင်ရတဲ့အတွက်သမ္မတအင်ဂျူရောနဲ့ကွန်ဂရက်လွှတ်တော်တို့ကပြည်လဲအောင်အပေးအယူမလုပ်နိုင်ကြတဲ့အပေါ်မှာလည်းတော်တော်များများကအားမလိုအားမရဖြစ်နေကြပါတယ်ရှင်။